မကွေးတိုင်းဒေသကြီးဖုံမျိုးရေးရန်ပုံငွေကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ကံမျိုးပါတီကိုခုံရုံးအဖွဲ့စစ်ဆေးမယ်ဆိုတာမမှန်ဘူးလို့ကော်မရှင်တာဝန်ရှိသူတဦးကပြောပါတယ်။ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်လို့တိုင်ကြားသူရှိလာရင်တော့ဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့လည်းဆိုပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့မန်းမြင့်မြစ်ခိုင်ကတင်ပြထားပါတယ်
။မကွေးတိုင်းဒေသကြီးဝင်းကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေပျောက်ဆုံးမှုနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုလက်ရှိအခြေအနေမှာစစ်ဆေးဖို့မရှိဘဲတိုင်ကြားသူရှိလာရင်တော့ဥပဒေနဲ့အညီဆောင်ရွက်သွားရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးတင်ထွန်းကပြောပါတယ
်။ဒီရေးရကလည်းမရှိဘူး။ရှင်တို့ကလည်းအဲ့ဒါမျိုးတွေလုပ်ဆောင်ကြတာမရှိဘူးလေ။အခုလောလောဆယ်မှလည်းမရှိပါဘူး။သူ့အကြောင်းလည်းမရှိသေးတယ်လို့လေ။တိုင်ကြားတဲ့လူတိုင်ကြားတာပေါ့ဟုတ်လာရင်ပေါ့နော်။တိုင်ကြားလာပြီဆိုလို့ရှိရင်တော့အဲ့တိုင်ကြားတာပေါ့ဆက်ဆံရသည့်ဥပဒေသက်ကြီးတဲ့ဒီဆရာကြီးတွေရှိပါတယ်။တို့ရည်ရည်ဒီပုံမှာတို့ဒီလားဆက်စပ်ပြီးတော့တို့ဥပဒေနဲ့ညီဆောင်သွားမယ်လို့ဒါတို့ပဲပြောလို့ရပါအောင်မှာအချိန်မှာတော့နော်။
နိုင်ငံရေးပါတီမတ်ပုံတင်ခြင်းဥပဒေအရနိုင်ငံတော်ပိုင်ငွေကြေးဥစ္စာပစ္စည်းတွေကိုတိုက်ရိုက်ဖြစ်စေတွေ့ဝိုက်တဲ့နီးနယ်ဖြစ်စေရယူသုံးဆွဲတဲ့အဖွဲ့အစည်းဟာဆက်လက်ရည်တည်ခွင့်မရှိဘူးလို့ပြဋ္ဌာန်းထားတာပါပြီးခဲ့တဲ့ရက်ပိုင်းကမကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးရန်ပုံငွေအလွဲသုံးမှုနဲ့ပတ်သက်ပြီးပြည်ခံဖြိုးပါတီကိုရွေးကောက်ပွဲကော်မရှင်ကအဖွဲ့အစည်းမတ်ပုံတင်ဥပဒေအရမတရားတဲ့အဖွဲ့အဖြစ်စစ်ဆေးသွားမယ်လို့ New Federal Times Journal မှာဖော်ပြထားတာဟာမမှန်ကန်ဘူးလို့ဦးတင်ထွန်းကဆိုပါတယ
် New Federal Times ကလေအဲ့တော့ကဒါကိုကျွန်တော်မေးလည်းမသိဘူးကျွန်တော်ခြေလည်းမသိဘူးပဲနဲ့သူ့အောင်ထည့်လိုက်တာပေါ့အဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်မီဒီယာကောင်စီခါလိခွတ်ထားတယ်နော်ဒီဘက်ကဒီဘက်ကသူထွက်ထားမှာနောက်မနေ့ကလည်းကြားသတင်းစာအုပ်တွေနဲ့ကျွန်တော်တွေ့ပြီးတော့ဒါမဟုတ်တဲ့ကြောင်းလေးရှင်းလင်းထားပြီးခဲ့တာ
New Federal Times Journal မှာဖော်ပြထားတဲ့ကြက်ခံရေးပါတီအားပြည်တော်စုရွေးကောက်ပွဲကော်မရှင်မှခုံရုံးဖွဲ့စစ်ဆေးမည်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအရေးယူပေးဖို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုမေလ15ရက်နေ့ရက်စွဲနဲ့တိုင်ကြားစာပို့ထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပြည်ခံဖြိုးပါတီဘက်ကလည်းဥပဒေအရအရေးယူပေးဖို့သတင်းမီဒီယာကောင်စီကိုတိုင်ကြားထားတယ်လို့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလမြင့်ကပြောပါတယ်
အခုကျွန်တော်တို့ကတော့ရှင်းဝင်းအရာသတင်းမီဒီယာကောင်စီကိုပဲကျွန်တော်တို့ကအခုဒီဥရိယာအရေးယူဆောင်ရွက်ပြီးဖို့ဆိုတော့ကျွန်တော်တို့အကြောင်းဟိုဗောမြေတရခံထားတာပေါ့ဆိုတော့ခါကြတော့အဲ့ဒီသတင်းမီဒီယာကောင်စီကဆောင်ရွက်တဲ့အနေအထားပေါ်မူတည်ပြီးတော့မှကျွန်တော်တို့ကဆက်လက်ဆောင်ရွက်သွားမှာပေါ့
မေလ12ရက်နေ့နေပြီးတော့ USDP ပါတီဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ပြည်ခိုင်ဖြိုးပါတီဘက်ကတော့တိုင်းဒေသကြီးဖွံ့ဖြိုးရေးရန်ပုံငွေတွေဟာပြည်သူ့ဘဏ္ဍာမဟုတ်ပဲတိုင်းဝန်ကြီးချုပ်တွေရဲ့စီမံခန့်ခွဲမှုအာဏာအရဒေသခံလုပ်ငန်းရှင်တွေစီကထည့်ဝင်ထားတဲ့ရန်ပုံငွေတွေဖြစ်တယ်လို့ပြောဆိုခဲ့တာလည်းရှိပါတယ်။မကွေးတိုင်းဒေသကြီးအစိုးရဟောင်းလက်ထက်ရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်း 8,000 ကျော်ပျောက်ဆုံးမှုဖြစ်ခဲ့ပြီးအဲ့ဒီထဲကကျပ်တန်း 1,900 ကိုပြည်ခိုင်ဖြိုးပါတီအတွက်သုံးစွဲခဲ့ကြောင်းစစ်ဆေးတွေ့ရှိခဲ့တာပါ။ပြည်အောင်စုအစိုးရအနေနဲ့ပျောက်ဆုံးနေတဲ့ငွေကျပ်တန်းပေါင်း 1,000 ချီထဲကငွေကျပ်တန်း 3,000 ကိုပဲလက်ရှိမကွေးတိုင်းအစိုးရထံပြန်လည်ပေးအပ်ဖို့ညွှန်ကြားထားပြီးဒီကိစ္စအပေါ်အရေးယူဆောင်ရွက်မှုလုပ်တာမရှိသေးပါဘူးရှင်